2015ခုနှစ်ရွေးကောက်ပွဲမကျင်းပမီမြို့နယ်အသီးသီးမှာလက်လက်နေတဲ့မဲဆန္ဒနဲ့32နေရာအတွက်ဈာပြက်ရွေးကောက်ပွဲကိုဒီနှစ်ကုန်လောက်မှာကျင်းပသွားမှာဖြစ်ပြီးကျင်းပမဲ့ရက်ကို3လကြိုတင်ကြေညာပေးမယ်လို့ပြည်သူ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတည်ရေးကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖြိုးမြင့်သိန်းရဲ့ဈာပြက်ရွေးကောက်ပွဲကျင်းပဖို့အစီအစဉ်ရှိမရှိမေးမြန်းချက်ကိုဒီနေ့ပြည်သူ့လွတ်တော်မှာပြန်လည်ဖြေကြားခဲ့တာဖြစ်ပါတယ်ဈာပြက်ရွေးကောက်ပွဲကို2014နှစ်ကုန်လောက်မှာကျင်းပမှာဖြစ်တယ်လို့2015ရွေးကောက်ပွဲကိုတော့2015နှစ်ကုန်လောက်မှာကျင်းပမှာဖြစ်တယ်လို့ကော်မရှင်ဥက္ကဋ္ဌဦးတည်ရေးကလွှတ်တော်စည်းဝေးပြီးမှသတင်းတောက်တွေကိုအခုလိုပြောကြားခဲ့ပါတယ်
။2015နောက်ပိုင်းဒီဇင်ဘာလတည်းဝင်းကျင်လောက်ပေါ့။နိုဝင်ဘာဒီဇင်ဘာပဲလုပ်ပြီးမှာ။သူဈာပြက်ရွေးကောက်ပွဲလည်း2014တည်းမှာပေါ့လေ။နောက်တစ်ချက်ကလည်းခုနကပြောတယ်လို့ဝင်နေပြီ။ဘာလဲဆိုတော့အာဆီယံအဈာပြက်မွေးတွေရှိတယ်။နောက်ကလည်းခုနကဆန်ဆက်စ်ရှိတယ်။အာဆီယံချဲပြည့်တဲ့ကြောင့်ခုနကဝင်းထဏတီးတီးရကိုလိုပဲလုပ်ပေးရမယ်အခြေအနေရှိပါတယ်။နောက်ကကြခုအကြမီကာလမှာလည်းမိုးရင်းရောက်လာပြီ။ဒီအာဆီယံချဲလည်းပြီးတော့တဲ့ကာလပေါ့။ချင်းကြီးလည်းတန်လာတဲ့ဒီ2014လိုမှဒီဇင်ဘာလတည်းလောက်တော့ဈာပြက်ရွေးကောက်ပွဲကျင်းပပြီမယ
်။ဒါအပြင်ပြီးခဲ့တဲ့2010ရွေးကောက်ပွဲဟာကြိုတင်ပြင်ဆင်ဖို့အချိန်လုံလောက်မှုမရှိခဲ့တာကြောင့်အားနည်းချက်တွေရှိခဲ့တာလို့လည်းထောက်ပြခဲ့ပါတယ်ရှင်။လက်ရှိလက်လက်မဲဆန္ဒနယ်မြေဟာ32နေရာရှိနေတာကြောင့်လက်လက်နေရာတွေများနေကြောင်းနဲ့ဈာပြက်ရွေးကောက်ပွဲကိုအမြန်ဆုံးကျင်းပပေးသင့်တယ်လို့မြို့သားဒီမိုကရေစီအဖွဲ့ချုပ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဝင်းမြင့်ကပြောပါတယ်
။လက်လက်နဲ့မဲဆန္ဒနယ်ရှိရွေးကောက်ပွဲကိုပြုလို့ရတာဒါကကော်မရှင်ရဲ့တောင်းဒီလိုပဲလက်လက်နဲ့မဲဆန္ဒနယ်ရှိရင်အစားတို့ရွေးကောက်တင်မြှောက်ပြရမယ်ဆိုပြီးတော့ရွေးကောက်ပဲဥပဒေ new မှာပါပြီးတာ။ဥပဒေရပြောမယ်ဆိုလို့ရှိရင်ရာဇဝတ်မကောင်းလို့မအားလို့ဆိုရင်ရွေးကောက်ပဲဆူဆိုင်နေတယ်ဆိုတော့ပြဌာန်းလာတာရှိတယ်။သို့တော့ကချင်လူပေါ့ဒေသမှာတည်ငြိမ်အေးချမ်းမှုမရှိလို့ဆိုပေဖြတ်ခဲ့တာကျွန်တော်တို့ကရှိတယ်။ဒါမျိုးကတော့ဥပဒေမှာပြဌာန်းလာတယ်။သို့တော့ရာဇဝတ်မကောင်းလို့ကိုမအားလို့ဆိုတာကတော့ဥပဒေတန်ခိုးမှုရှိ
2012ခုနှစ်ဧပြီလမှာကျင်းပတဲ့လက်လက်မဲဆန္ဒနယ်တွေက45နေရာမှာဈာပြက်ရွေးကောက်ပွဲကျင်းပခဲ့ရာမြို့သားဒီမိုကရေစီအဖွဲ့ချုပ်က44နေရာဝင်ရောက်ရှင်ပြိုင်ခဲ့ပြီး43နေရာအနိုင်ရရှိခဲ့ပါတယ်။အဒီအချိန်ကနယ်မြေတည်ငြိမ်မှုမရှိဘူးဆိုပြီးရခိုင်ပြည်နယ်၊ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တို့မှာတော့ရွေးကောက်ပွဲမကျင်းပနိုင်ခဲ့ပါဘူး။ဈာပြက်ရွေးကောက်ပွဲကျင်းပမဲ့ကိစ္စနဲ့ပတ်သက်ပြီးပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထေးဦးကအခုလိုပြောပါတယ်ရှင်
။ကိုယ်စားလှယ်နေရာတွေအတွက်ဖြည့်ပြီးဖို့လုပ်တာပါ။ဘုရားနဲ့မှာကိုယ်စားလှယ်တိုးလာ2015ရွေးကောက်ပွဲဆိုတဲ့ဥစ္စာတော့အစိုးရဖွဲ့ဖို့လုပ်တာမတူဘူးကြာမတူနိုင်ဘူးအဲ့တော့အဒီဘကဥစ္စာဒီဟိုဘကဥစ္စာငြဲရိုက်မလားမရိုက်ဘူးလားဆိုတဲ့ဥစ္စာတွေကတော့တလူတူပေါ်မူတည်တာပဲလေ
လွတ်တော်အတွင်းမှာလက်လက်နေတဲ့မဲဆန္ဒနယ်မြေတွေကိုကိုစားပြုပေးမယ်လွတ်တော်ကိုယ်စားလှယ်တွေမရှိတာကြောင့်သက်ဆိုင်ရာမြို့နယ်တွေအကျိုးအတွက်ဆောင်ရွက်ပေးနိုင်မယ်လွတ်တော်ကိုယ်စားလှယ်တွေလိုအပ်နေတာလည်းဖြစ်ပါတယ်မြန်မာဒီမိုကရေစီအဖွဲ့ချုပ်ဘိုးအလုံးမှုဆောင်ပြောရေးဆိုခွင့်ရှိသူဦးညံဝင်းကလက်လက်နေရာအလုံးမှာမြန်မာဒီမိုကရေစီအဖွဲ့ချုပ်ဝင်ရောက်ရှင်ပြိုင်နိုင်ဖို့ကြိုးစားမှာဖြစ်တယ်လို့ပြောပါတယ
်ကျွန်တော်တို့ကလူတွေဝင်မယ်ဘယ်လိုရွေးချယ်မလဲဒါတွေစဉ်းစားထားတာရှိပါတယ်ကျွန်တော်တို့မူတွေပါတယ်ကျွန်တော်ထုတ်ပေးမှာပါကျွန်တော်တို့နေရာတိုင်းမှာဝင်နိုင်ဖို့ကြိုးစားမှာ
ရခိုင်တိုင်းရင်းသားနှစ်ပါတီပူးပေါင်းထားတဲ့ရခိုင်မျိုးသားပါတီကလည်းရခိုင်ပြည်နယ်တွေကလက်လက်နေရာ3နေရာစလုံးမှာဝင်ရောက်ရှင်ပြိုင်မှာဖြစ်တယ်လို့ရခိုင်မျိုးသားပါတီကဦးဝေးတောင်ကပြောပါဗျ။အဲ
့ဒါရခိုင်ပြည်နယ်မှာကတော့3နေရာရှိပါတယ်။မင်းပြားမြို့နယ်မှာ2နေရာပြီးတော့ကွာမြို့နယ်မှာ2နေရာလက်လက်နေရာရှိပါတယ်။အဲ့ဒီ3နေရာကိုကိုတော့ကျွန်တော်တို့ ANP အနေနဲ့ဝင်ရောက်ပြေးခံတာဖြစ်ပါတယ်။
ရှမ်းတိုင်းဒေသကြီးဒီမိုကရေစီအဖွဲ့ချုပ် SNLD ကတော့ရှမ်းပြည်နယ်မှာလက်လက်နေတဲ့3နေရာလောက်မှာဝင်ရောက်ရှင်ပြိုင်ဖို့ကိစ္စကိုလာမယ့်မတ်လ24ရက်နေ့တောင်ကြီးမြို့မှာစတင်ကျင်းပမယ် SNLD နှစ်ပတ်လည်ညီလာခံမှာဆွေးနွေးသွားမယ်လို့သိရပါတယ်ရှင်။ဈာပြက်ရွေးကောက်ပွဲဟာ2015ရွေးကောက်ပွဲအတွက်ပါတီတွေအနေနဲ့လူလူထောက်ခံမှုဘယ်လောက်ရှိလဲဆိုတာအကျိုးဆန်းသက်တဲ့အနေနဲ့ရှင်ပြိုင်ကြရမှာပဲလို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးသိန်းညွန်းကသူ့သဘောထားကိုပြောပါတယ်ရှင်။
ရဲ့ရွေးကောက်ပွဲကြီးမလာရင်ချင်းစစ်ပွဲပေါ့နော်ချင်းစစ်ပွဲကျင်းပအဲ့တော့ကိုပါတီရဲ့လူထောက်ခံမှုကလူရှိနေလဲဆိုတာစမ်းသပ်ဖို့ခွင့်ရရတဲ့ခါမှာစမ်းသပ်ကြရမှာပဲပေါ့
မြို့သားဒီမိုကရေစီအရန်စုပါတီဥက္ကဋ္ဌဦးခင်မောင်ဆွေကလာမယ့်2014ဈာပြက်ရွေးကောက်ပွဲဟာပြောင်စုတန့်ခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီကသူတို့ပါတီအပေါ်လူလူထောက်ခံမှုအခြေအနေကိုစမ်းသပ်တဲ့အနေနဲ့ကျင်းပတာဖြစ်နိုင်တယ်လို့သုံးသပ်ပြောဆိုပါတယ်
2012တုန်းကတော့ဒီ NLD ပါတီဘယ်လောက်နိုင်ရရှိတယ်လဲဘယ်လောက်အားတာလဲအားနေလဲဆိုသိချင်လို့စမ်းတာပေါ့ဗျာ2014ရက်ရက်ကတော့ကျွန်တော်ကျန်နေကွန်မြူနတီပါတီကဘယ်လောက်အားတာလဲအားရှိတယ်နိုင်ငံကဘယ်လိုစောင့်ကြည့်တယ်လဲမင်းရဲ့ပတ်သက်တဲ့မင်းပေးမှုမင်းမပေးမှုတွေမှာတော့ဒီနေရာကြီးအားနေရအားတာချက်တွေရှိတယ်ဘယ်နေရာနေဝင်ပြီးတော့သူတို့ပါတီအနိုင်ရအောင်လုပ်နိုင်တဲ့အနေအထားတွေရှိမလားမရှိဘူးလားပေါ့ဒါလေးရှာမယ်ထင်ပါတယ်သူတို့ဘယ်လိုဝင်နိုင်နိုင်မလဲဆိုတဲ့အခြေအနေသိချင်လို့ test ဖောက်လာတာပေါ့ဒါပဲကျွန်တော်သုံးသပ်ပါတ
ယ်မြို့သားဒီမိုကရေစီအင်အားစုပါတီကလည်းဈာပြက်ရေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှာဖြစ်ပြီးလက်လက်နေရအားလုံးမှာပြိုင်ပစ်မလားဆိုတာတော့မသိကြသေးဘူးလို့ပြောပါတယ်လာမယ့်2014ဈာပြက်ရွေးကောက်ပွဲကိုနှစ်ကုန်လောက်မှကျင်းပမှာဖြစ်တဲ့အတွက်အဲ့ဒီမှာရွေးကောက်ခံရတဲ့လွှတ်တော်ကိုယ်စားလှယ်တွေဟာလွှတ်တော်သက်တမ်းလက်ကျန်တစ်နှစ်လောက်သာတာဝန်ထမ်းဆောင်ရမှာဖြစ်ပါတယ်ဒီနေ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကဈာပြက်ရွေးကောက်ပွဲကျင်းပမယ်လို့မပြောခင်ကတည်းကဈာပြက်ရွေးကောက်ပွဲကျင်းပမှုအလားအလာရှိနေကြောင်းနဲ့ အဲ့ဒီဂျာဗျာယူကဝဲဟာ2012ဂျာဗျာယူကဝဲတုန်းကလို့မျိုးသားဒီမိုကရေစီအဖွဲ့ချုပ်နိုင်ဂျီရှိမရှိကိုစမ်းသပ်လို့တဲ့အတွက်ကျင်းပမှာဖြစ်တယ်ဆိုတဲ့ဝေဖန်တန်တင်ထွက်ပေါ်ခဲ့ပါရဲ့ရှင်